96မြောက်ကုလသမဂ္ဂဒူရီမီဒါကံကိုဒီကနေ့စတင်ကျင်းပမှာဖြစ်ပြီးအစီအစဉ်တွေမှာ Credential Comedy လို့ခေါ်တဲ့ကုလသမဂ္ဂကိုယ်စားလှယ်စီစစ်လက်ခံရေးကောမဒီမှာပါမယ့်အဖွဲ့ဝင်နိုင်ငံတွေကိုခံထားဖို့လည်းပါဝင်ပါတယ်။ဒီကောမဒီအနေနဲ့မြန်မာနဲ့တခြားနိုင်ငံတို့ရဲ့ကုလသမဂ္ဂကိုစားပြုမှုကိုဆွေးနွေးရွေးချယ်ပြီးတော့အထူးညီလက်ခံကိုတင်ပြရမှာဖြစ်ပါတယ်။ကောမဒီမှာအဖွဲ့ဝင်9နိုင်ငံပါဝင်ပြီးဩဂရာအဖြစ်ဆွီဒင်နိုင်ငံကဆောင်ရွက်မှာဖြစ်ပြီးတော့ဘူတန်၊ဘာဟားမား၊ချီလီ၊တရုတ်၊ရုရှား၊ဆီယာလီယွန်၊တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုတို့ကကောမဒီဝင်နိုင်ငံတွေဖြစ်ပါဝင်ကြမှာပါ။လက်ရှိမှာမြန်မာနိုင်ငံကိုစားပြုတာမှကြီးဖြစ်ဥကြုံမှုဒုံမဲ့ဆက်ရှိနေပြီးစစ်ကောင်စီဘက်ကဝါရှင်တန်ဒီစီမှာရှိတဲ့စစ်တပ်မှုဘုံမှုကြီးအောင်သူတွေကိုကုလသမဂ္ဂဆိုင်ရာမြန်မာတမ်မှကြီးဖြစ်အတိအမှတ်ပြုဖို့အမည်တင်သွင်းထားပါတယ်။မြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးလက်ရှိထူထူညီလာခံအတွင်းမှာဆုပ်ပြတ်ချက်ထွက်လာမှလားဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီး Credential Comedy တမ်းမှာဆွေးနွေးမဲ့အစီအစဉ်ကိုနိုဝင်ဘာလအထိရှင်းဆိုင်ထားမယ်လားလားရှိတယ်လို့တန်တမန်တိုင်းဝိုင်းနဲ့ဒက်ကျလှူရှားသူအဖွဲ့အစည်းတွေကသတင်းချင်းတွေကိုကိုးကားပြီး Foreign Policy Magazine ရဲ့မနေ့က Online သတင်းဆောင်ပါတို့မှာရေးထားပါတယ်အမေရိကန်နဲ့တူတူပူပေါင်းပြီးတော့နောက်ွယ်မှာဆွေးနွေးညီနိုင်ပြီးဒီသဘောတူညီချက်ကိုရခဲ့တာဖြစ်ပြီးတော့ဥရောပသမဂ္ဂ EU နဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေချင်းရုရှားနိုင်ငံကပါအလို့သဘောထောက်ခံထားတယ်လို့ Foreign Policy Magazine မှာရေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးဘယ်လိုရှင်းဆက်လုပ်ဆောင်ကြမလဲဆိုတော့လည်းပတ်သက်လို့နိုင်ငံတကာဆက်ဆက်ညီနိုင်မှုတွေရှိနေတယ်ဆိုတာကိုဒလီဘုံနဲ့ဆက်သက်ညီမျက်နှာမှာဦးကျော်မိုးထွန်းကအတည်ပြုခဲ့ပြီးတော့အထူးညီလာခံမှာသူမိန်ခွန်းပြောမဲ့အစီအစဉ်ဖြစ်မလာဖို့များတယ်လို့ပြောခဲ့တဲ့အကြောင်းလဲForeign Policy Magazine ကရေးထားပါတယ်ဒီသတင်းနာမှတ်မယ်ဆိုရင်ဒါဟာအာဏာသိမ်းစစ်ကောင်စီအတွဲဒန်ဒမန်ရေးရအထင်အရှားချက်တစ်ခုဖြစ်လိမ့်မယ်လို့လည်း Foreign Policy Magazine ရဲ့သတင်းဆောင်ပါမှာကောက်ချက်ချထားပါတယ်